Facebook နဲ့ပတ်သက်ပြီး American အထက်လွှတ်တော်မှအင်ကာနိကကြားနာမှုတွေပြုလုပ်ခဲ့ပြီးလူမှုဆက်သွယ်ရေးစာမျက်နှာနဲ့ပတ်သက်လို့ပုံမထီရောက်တဲ့စီကံကြမ်းမတ်မှုတွေလုပ်တော်မှာဖြစ်ကြောင်းလွှတ်တော်အမတ်တွေကကြေညာပြောဆိုခဲ့ပါတယ်။ဒါအပြင်လွှတ်တော်အမတ်တချို့က Facebook ကိုအပြင်းထန်ဝေဖန်ပြောဆိုခဲ့ပါတယ်။ Facebook မှာ Manager အဖြစ်နှစ်နှစ်နီးပါးတာဝန်ထမ်းဆောင်ခဲ့တဲ့ Francis Hogan ကအင်ကာနိမှာအထက်လွှတ်တော်ရဲ့စားသုံးသူကောင်ဝေးကော်မတီမှာFacebook ကြောင့်ထိခိုက်မြင့်တာမှုတွေရှိကြောင်းထွက်ဆိုခဲ့ပါတယ်
။ But I'm here today because I believe Facebook's products harm children, stoke division, and weaken our democracy.
ဒီနေရာမှာလာရောက်ထွက်ဆိုရခြင်းဟာ Facebook ကြောင့်ကလေးတွေကိုထိခိုက်မြင့်တာမှုရှိနေပြီးလူ့အဖွဲ့အစည်းအတွင်းကွဲပြားမှုတွေကို Facebook ကမီးထိုးပေးနေပါတယ်။ဒါအပြင်ဒီမိုကရေစီကိုလည်းပုံမအားနဲ့သွားစေပါတယ်။ဒါကြောင့်သူကလာရောက်တက်တဲ့ကံထွက်ဆိုရတာဖြစ်တဲ့ကြောင်း Miss Hogan ကပြောဆိုခဲ့တာပါ။ကုမ္ပဏီရဲ့အကျိုးအမြတ်ကိုဦးစားပေးပြီး Facebook နဲ့ Instagram အပါအဝင် online စာမျက်နှာတွေမှာအကြောင်းအရာတွေကိုထိမ့်ချုပ်လုပ်ကိုင်ခဲ့တာနဲ့ပတ်သက်လို့ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg မှတာဝန်ရှိတယ်လို့ Miss Hogan ကပြောဆိုပါတယ်။ Democrat အထက်လွှတ်တော်မှ Richard Blumen ကတော့ Facebook ကြောင့်ကလေးတွေရဲ့ကိုကြိုးစီးပွားပျက်စီးရတာတွေကိုယ့်ကိုယ်ကိုတံပိုးထားမှုပျက်စီးသွားတာတွေဟာမျိုးဆက်တစ်ခုအထိခံစားရမှာဖြစ်ပြီးကလေးတွေကအဓိကတားကောင်တွေဖြစ်ခဲ့ရတယ်လို့ပြောဆိုပါတယ်။ဒါအပြင် Republican အထက်လွှတ်တော်မှ Marsha Blackburn ကလည်း Facebook ကကလေးတွေရဲ့လုံခြုံမှုတိုးတက်ကောင်းမွန်လာအောင်လုပ်ဖို့စိတ်ဝင်စားဖို့လို့ပြောဆိုခဲ့ပါတယ်။ Facebook ကတော့ Francis Hogan ဟာ Facebook ရဲ့မူဝါဒဆုံးဖြတ်ပိုင်ခွင့်ရှိတဲ့အစည်းအဝေးတွေကိုတခါမှမတက်ခဲ့ဘူးလို့ပြောဆိုထားပြီး Facebook နဲ့ပတ်သက်ပြီးသူမှပုံဖော်ပြောဆိုတဲ့အကြောင်းအရာတော်တော်များများနဲ့စွပ်စွဲချက်တွေကိုသဘောမတူဘူးလို့ပြောဆိုထားပါတယ်။